This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီးဆရနာရှင်ပြီးတော့မှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2024ခုနှစ်နိုဝင်ဘာလ23ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာစီရေးသတင်းများကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချင်ဆပ်ပြီး2024ခုနှစ်နိုဝင်ဘာလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မရီယာနယ်ကိုလေကြောင်းတိုက်ခိုက်မှုရပ်သားပြည်သူ2ဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းမရီယာမြို့နယ်ကိုချမ်ပတ်စစ်တပ်ကလေကြောင်းကနေတိုက်ခတ်တာကြောင့်ရပ်သားပြည်သူ2ဦးသေဆုံးပြီးစိမ့်ဝေပေါ်အုံပြုတိုက်ခတ်တာကြောင့်လူ80ကျော်ဘူးဝေအော်အန်နဲ့ဝေဒနာခံစားခဲ့ရတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။မရီကနိုဝင်ဘာလ22ရက်မနက်7:00ခွဲကမှတရဦးကတက်လာတဲ့စစ်တပ်ဂျက်ဖိုက်တာကမရီယာမြို့နယ်စိန်ပန်းကုန်းကျေးရွာနီးကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အသက်40ကျော်အရွယ်မျိုးသား2ဦးသေဆုံးပြီးကလင်းငယ်2ဦးပါဝင်ဒေသနေပြည်သူ3ဦးထိခိုက်ဒဏ်ရာသွားတယ်လို့စစ်ရှောင်းတွေကိုကူညီနေတဲ့ရောင်းနေຫນွေဦးဖွဲ့ကပြောပါတယ်စစ်ကောင်စီကအစိမ့်ဝေဘုံလို့ယူဆရတဲ့ဘုံတွေနဲ့ကျဲချတာကြောင့်ဒေသနေပြည်သူ80ကျော်မူဝေအော့အန်နဲ့ဝေဒနာခံစားခဲ့ရတယ်လို့ White Sox မန္တလေးဖွဲ့ကလည်းအသိပေးပါတယ်မရီကနိုဝင်ဘာလ22ရက်မနက်ပိုင်းကမရီယာမြို့နယ်နောက်ဘက်ခြမ်းမှာတိုက်ပွဲဖြစ်တာမှာစစ်ကောင်စီဘက်ကတိုက်ပွဲနဲ့မသက်ဆိုင်တဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဒေသနေသူတွေကပြောပါတယ်။အဲဒီတိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုများပြီးသေဆုံးဒဏ်ရာသူတွေကိုမရီယာမြို့ရင်းကိုတည်ယူသွားတယ်လို့ Voice of Mandalay ဖွဲ့ကပြောပါတယ်။နိုဝင်ဘာလ18ရက်ကမရီယာမြို့နယ်နောက်ခြမ်းစောင်းချုံပေါက်ကျေးရွာကိုဝင်လာတဲ့အမှတ်901ချင်းမြတ်တိုင်ရင်ကဝမှုကျော်စီရဦးစီးပြီးခမာယာ901 903 904တပ်တွေကအင်အား80ကျော်ပါစစ်ကြောင်းကိုတော်လန်ရေးတပ်တွေတိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်12ဦးသေဆုံးပြီးတနက်ကိုလက်နဲ့လက်နက်ခဲယံများပြားသိမ်းဆီးရရှိခဲ့တယ်လို့မြို့သားညီညွတ်ဆိုရကာဝေးဝန်ကြီးဌာနအမှတ်1စစ်ဒေသကနိုဝင်ဘာလ22ရက်မှာထုတ်ပြန်ထားပါတယ်။မရီယာမြို့နယ်တွင်ပြည်သူ့ကာဝေးတပ်မတော်မန္တလေးကသိမ်းထားတဲ့တပ်စခန်းတွေကိုပြန်ရဖို့စစ်ကောင်စီကလက်နက်ကြီးပစ်ကူလေကြောင်းတိုက်ခတ်မှုတွေနဲ့ရေပြင်စစ်ကြောင်းတွေတုံးပြီးတံပြန်ထိုးစစ်ဆင်နေပေမဲ့သိမ်းထားတဲ့စခန်းတွေကိုအပြည့်အဝထိန်းချုပ်ထားစေလို့မန္တလေး PDF ကအော်တိုဘာလတတိယပတ်မှာအသိပေးထားပါတယ်ခင်ဗျာအခုတကစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်စရုံးဒေသခံတို့ထိခိုက်ဒဏ်ရာရတဲ့တရင်ကိုလည်းတင်ဆက်ပေးပါမယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့စရုံးမြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ရသပြည်သူတို့ထိခိုက်ဒဏ်ရာရပြီးဘုရားကျောင်းပေါ်ဝင်အဆောက်အုံချို့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်ဝိုင်းမော်ကမ်ပိုင်တီလမ်းပေါ်ကစရုံးမြို့ကိုစစ်ကောင်စီတပ်ကမနေ့ကနိုဝင်ဘာလ22ရက်မနက်3နာရီကမှလာရောက်ပစ်ခတ်သွားတာလို့ KIA တပ်ဖွဲ့ဝင်တွေရဲ့အဆိုကိုကိုးကားပြီး The 74 Media ကဖော်ပြထားပါတယ်။ဒေါ်လာရင်းတက်တွေထိန်းချုပ်ထားတဲ့နေပြည်တော်ကြောင့်စရုံးမြို့မှာစည်ရေးတင်းမာနေတာမျိုးမရှိတော့ပေမဲ့စစ်ကောင်စီဘက်ကရည်ရွယ်ချက်ရှိရှိနဲ့ရည်သူလူထုအိပ်ပျော်နေတဲ့အချိန်မထင်မှတ်တဲ့အချိန်မှာဘုံလာကျဲသွားတာလို့ဆိုပါတယ်။ဝိုင်တွဲလေရင်နဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရှိသူရှိပေမဲ့မစိုးရင်ရဘူးလို့သိရပါတယ်။ဒီလေကြောင်းတက်ခတ်မှုကြောင့်ထွေယုံဖျားကြောင်းနဲ့ဟိုတယ်တလုံးထိခိုက်ပျက်စီးခဲ့တယ်လို့လည်းသိရပါတယ်။ဝိုင်းမော်မြို့နယ်စရုံးမြို့ကိုကချင်လွတ်မြောက်ရေးတပ် KIA နဲ့ပူးပေါင်းတပ်တွေကပြီးခဲ့တဲ့ဇွန်လ17ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ပြီးအုပ်ချုပ်ရေးလုပ်ငန်းတွေစတင်လက်ပတ်နေချိန်မှာအခုလိုပုံကျဲတိုက်ခိုက်ခံရတာပဲဖြစ်ပါတယ်။စစ်ကောင်စီက KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့နေရာတွေကိုနိုဝင်ဘာလလယ်ပိုင်းကစပြီးလေကြောင်းတက်ခတ်မှုတွေစတိုက်ပြုလုပ်နေတာကြောင့်ဒေသခံပြည်သူတွေအနေနဲ့လေကြောင်းအန္တရာယ်ကိုသတိထားနေရတယ်လို့ဒေသသတင်းရင်းမြစ်တွေကဆိုပါတယ်။ဝင်းဘာလဆိုင်းနေကလည်းဝုံမောင်းမြွနဲ့ကုံလောကြီးရွာက KBC ဖျားချောင်းကိုစစ်ကောင်စီတပ်ကလေချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေပါဝင်အရသာပြည်သူ၉ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ ခုဆက်လက်ပြီးဖာပုံမြို့နယ်ကမထောစခန်းသိန်းတိုက်ပွဲမှာစစ်သား9ဦးထပ်မံတဲ့တေဆုံးပြီးတော်လွင်တပ်ဖွဲ့ဝင်2ဦးကြာဆုံးနေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကရင်ပြည်နယ်ဖာပုံမြို့အထက်မထောစခန်းသိန်းတိုက်ပွဲမှာအကြမ်းဖက်စစ်ကောင်စီဘက်ကစစ်သား9ဦးထပ်မံတဲ့တေဆုံးပြီးလက်နက်ခဲယံအများပြားသိမ်းဆည်းရရှိခဲ့တယ်လို့တောင်ပိုင်းစစ်ဒေသကဒီကနေ့ຫນွေမာလ23ရက်မှာထုတ်ပြန်ပါတယ်။တောင်ပိုင်းစစ်ဒေသစစ်တပ်ကွဲနှစ်နယ်မြေဖာပုံမြို့အထက်မထောရွာနီးမှာတပ်ဆွဲထားတဲ့စစ်ကောင်စီစစ်ကြောင်းကိုပြည်သူကာကွယ်ရေးတပ်မတော်နဲ့KNL ပူပေါင်းတပ်တို့ຫນွေမာလ16နေ့ကတိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ຫນွေမာလ18နေ့မှာလည်းအဲ့ဒီချမ်းပတ်စစ်ကောင်စီတပ်ကိုတော်လိုင်းပူပေါင်းတပ်တွေထပ်မံတိုက်ခတ်မှု၈ကြိမ်ရှိခဲ့ပြီးစစ်ကောင်စီတပ်သား4ဦးသေဆုံးခဲ့တယ်လို့အတည်ပြုထားပါတယ်။ຫນွေမာလ19နေ့မှာတော့တော်လိုင်းပူပေါင်းတပ်တွေကစစ်ကောင်စီစစ်ကြောင်းနဲ့ထိုင်ချနေရာတွေကိုတိုက်ခတ်မှု၄ကြိမ်ຫນွေမာလ20နေ့မှာ2ကြိမ်ຫນွေမာလ21နေ့မှာ2ကြိမ်ပြုလုပ်ခဲ့ပြီးຫນွေမာလ22နေ့မှာဖာပုံခိုင်ကမထောရွာတပ်စခန်းကိုသိမ်းပိုက်ခဲ့ခြင်းအပါအဝင်၃ကြိမ်တိုက်ခိုက်ခဲ့တယ်လို့သိရပါဗျ။ဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှုရေအတွက်ကိုတော့အတည်ပြုနေစေဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဘက်ကလက်နက်ကြီးပစ်ကူ၊လေယာဉ်ပစ်ကူတွေအကြိမ်ကြီးများစွာသုံးပြီးတိုက်ခိုက်တာကြောင့်တော်လိုင်းပူပေါင်းတပ်ဘက်ကရဲဘော်တို့မြင်းမြတ်စွာကြာဆုံးခဲ့ရတယ်လို့တောင်ပိုင်းစစ်ဒေသကအတည်ပြုပါဗျ။မထောခြေဆိုင်တပ်စခန်းမှာစက္ကခ၈လက်အောက်ခံ၊ကမာယာ၄ရောက်ခေါ်၊ကမာယာ၄ရောက်ရှင်းနဲ့ကမာယာ၄ရောက်လေးတပ်တွေစုပေါင်းထားတာလို့ KNU တပ်မဟာ၅ဘက်ကသိရပါဗျ။တောင်ပိုင်းစစ်ဒေသအနေနဲ့ဆီယနာရှင်စနစ်အပိတိုင်ခြုံငင်းသွားတဲ့အထိထိုးစစ်ဆင်တိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတကားကျွန်းလာမြို့နယ်ကကြေးရွာတွေကိုစစ်တပ်က3ရက်ဆက်4ကြောင်းတိုက်ခတ်မှုပြုလုပ်ပြီးစစ်ကြောင်းထိုးမီးရှို့ကပြည်သူဝိုင်းပစ္စည်းတွေခိုးယူတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းကပလူခရိုင်ကျွန်းလာမြို့နယ်ကရွာတွေကိုအချမ်းပတ်စစ်တပ်က3ရက်ဆက်4ကြောင်းကနေတိုက်ခတ်ပြီးရေပြင်တပ်တွေကစစ်ကြောင်းထိုးမီးရှို့ဖျက်ဆီးကဒေသနေပြည်သူတွေပိုင်တဲ့ပစ္စည်းတွေခိုးယူတည်ဆောင်သွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။အချမ်းပတ်စစ်တပ်ဟာຫນွေမာလ20နှစ်ကနေ22နှစ်အထိကျွန်းလာနယ်ကကြေးရွာတွေကို3ရက်ဆက်4ကြောင်းကဘုံကျဲတိုက်ခိုက်တဲ့ပြင်ဒရုန်းနဲ့ဘုံသီးချတာ၊ဟောင်ဝေဆာနဲ့ပစ်တာ၊ပြည်သူပိုင်းအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့ပြီးရွာထဲကပြည်သူပိုင်းပစ္စည်းတွေကိုကားကြီးကန်းကန်တွေနဲ့ကံပေါက်ရွာဘက်ကိုခိုးယူတည်ဆောင်သွားတယ်လို့မြေပြင်သတင်းပေးပို့ချက်တွေရှိတယ်လို့ကျွန်းလာကပလူတက်ကြွလုံရှားသူများဖွဲ့ကအသိပေးထားပါတယ်။ဒီစစ်ကောင်စီစစ်ကြောင်းဟာຫນွေမာလ20ရက်မနက်စောပိုင်းကကျွန်းလာမြို့ကနေကံပေါက်ရွာကိုကားနဲ့ထွက်လာတဲ့အင်အား200ခန့်ပါတဲ့စစ်ကောင်စီနဲ့ယူဇော်ဒီစစ်ကြောင်းဖြစ်တယ်လို့သိရပါတယ်။ဒီစစ်ကြောင်းဟာစစ်ကြောင်းထုတ်ရလက်တလျှောက်ဒရုန်းနဲ့ပုံသီးတွေကျဲချပြီးမနေ့စနေနေ့ကမှကိုကိုကုန်းရွာကတိုက်နယ်ဆေးရုံမှာတက်ဆွဲကကိုကိုကုန်းရွာကိုနေ့လယ်တနားကမှမီးရှို့ဖျက်ဆီးခဲ့တဲ့ပြင်အနီးနားကရွာတွေကိုလည်းဒရုန်းနဲ့60မမပုံသီးတွေကျဲချတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။အဲဒီနောက်ຫນွေမာလ21ရက်နေ့လယ်တနားနဲ့ညနေ 4:40 တို့မှာမတောင်ရွာညနေ 4:00 မှာလွတ်တိုက်ရွာကိုမီးရှို့ခဲ့ပြီးຫນွေမာလ22ရက်နေ့ညနေ 3:00 ခွဲမှာဆွဲလဲရွာကိုထပ်မံမီးရှို့ဖျက်ဆီးခဲ့တယ်လို့ကျွန်းလာကမလူတက်ကြွလှူရှားသူများဘက်ကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဟာကျွန်းလာနယ်ကရွာတွေကိုအကြမ်းဖက်မီးရှို့ဖျက်ဆီးခဲ့တဲ့ပြင်လေကြောင်းတိုက်ခတ်မှုတွေလည်းတစ်ဆက်တည်းလုပ်ခဲ့တာလို့သိရပါတယ်ဝေမာလ20နေ့ည9:35မိနစ်နဲ့9:38မိနစ်တို့မှာတရဦးကတက်လာတဲ့ Jet Fighter နဲ့လေကြောင်းတိုက်ခတ်မှု2ကြိမ်ဝေမာလ21ရက်နေ့လည်း2:46မိနစ်နဲ့2:50တို့မှာလည်းတရဦးတက် Jet Fighter နဲ့လေကြောင်းတိုက်ခတ်မှု2ကြိမ်ဝေမာလ22ရက်နေ့လည်း3:00ကျော်မှာနမခတ်တက် MI35 နဲ့တကြိမ်စုစုပေါင်းလေကြောင်းတက်ခတ်မှု5ကြိမ်လုပ်ခဲ့တယ်လို့အတည်ပြုထားပါတယ်။စစ်ကြောင်းထိုးခဲ့တဲ့3ရက်တွင်စစ်တပ်ဘက်ကလေကြောင်းပြင်ဟောင်ဝေဇာတွေနဲ့လည်းပစ်ခတ်တာရှိတယ်လို့သိရပါတယ်။အချမ်းပဲစေအုပ်စုမီးရှို့ဖျက်ဆီးခဲ့တဲ့ရွာဟာအုပ်စုရွာဖြစ်ပြီးတကုံ၊ကုတ်ကုံ၊တမယာပင်စုညဘုံသာစတဲ့ရွာတွေပါဝင်ပြီးတရွာနဲ့တရွာရွာလေးလမ်းမကြီးသာခြားက၄ရွာပေါင်းရင်အင်ဂျီ1000ကျော်နဲ့လူဦးရေ4000ကျော်ရှိနေတယ်လို့ဒေသနေသူတွေကဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောတီတွေကကြေးရွာနေပြည်သူတွေကိုပြင်ပတ်ထားပြီးတုံးရဆက်တိုက်ခတ်တာကြောင့်ကျွန်းလမ်းမြို့နယ်အတွင်းမှာရှိတဲ့တာကုံ၊ကုတ်ကိုကုံ၊တမယာပင်စုညဘုံသာလွတ်တိုက်မလောင်ဆွဲလဲရွာနဲ့ကံပလူမြို့နယ်အတွင်းကလက်ကုပ်ပင်ရွာပါဝင်ကျေးရွာရှိရွာကဒေသနေပြည်သူ8000ကျော်မီးလို့ရွာကိုထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာအခုနောက်ဆုံးရေဦးမြို့ကထွေဦးရုံမှာပြူစောဒီတနန်းစင်ပွဲကိုဒရုန်းနဲ့ဘုံကျဲတိုက်ခတ်မှုမှာစစ်သား4ဦးသေဆုံးတဲ့တဲ့တွေကိုတင်ဆက်ပေးပါမယ်စကိုင်းတိုင်းရေဦးမြို့ပေါ်ကထွေဦးရုံမှာပြူစောဒီတနန်းစင်ပွဲလုပ်နေချိန်တော်လိုင်းတပ်တွေကဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့ရမှာစစ်သား4ဦးသေဆုံးသွားတယ်လို့ရေဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။မနေ့ကຫນွေမာလ22ရက်မနေ့စနေခွဲကအချိန်မှာတော်လိုင်းတပ်ဖွဲ့တွေက Fixed Wing Drone နဲ့ဘုံဒီကိုလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာနေရင်းရဲ့ပါဝင်စစ်ကောင်စီတပ်သား4ဦးသေဆုံးပြီး10ဦးပြင်းထန်ဒဏ်ရာရသွားတဲ့အတွက်အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကဒရုန်းတွေလက်နက်ငယ်တွေနဲ့ပြန်ပစ်တဲ့အပြင်ရေဦးမြို့ကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရှီဘိုခရိုင်အမှတ်14တပ်ရဲ့ရေဦး PDF ကအတည်ပြုထားပါတယ်။ဒီမရှင်မှာစေယုစုဘက်ကထိခိုက်တိုက်ဆုံမှုတွေရှိပေမဲ့တော်လိုင်းတက်တွေဘက်ကရဲဘော်တွေထိခိုက်မရှိဘူးလို့သိရပါတယ်။ယူဇော်ဒီတနန်းစင်ဘွဲကိုရှီဘိုခဲအမှတ်14တက်ရင်ရေဦး PDF နဲ့ရေဦးမြို့နယ်ပကပဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါလိမ့်ခင်ဗျာ။ ခုတင်ပြခဲ့တဲ့စီးရီးသတင်းကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းများကိုနားဆင်ကြရတာဖြစ်ပါတယ်။အခုတခါပြည်ရင်းသတင်းများကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်အခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ23ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်ကျွန်မကတော့ပူပူပါပထမဦးစွာဟူတာအိုမာစစ်ကောင်စီနဲ့ပြည်သူစစ်တွေဘက်ကစစ်ရေးလှုပ်ရှားလာတယ်လို့ KIA အသိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်ပူတာအိုမြို့နယ်ကဒေသချို့မှာစစ်ကောင်စီနဲ့ပြည်သူစစ်တွေဘက်ကစစ်ရေးလှုပ်ရှားမှုတွေရှိနေတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနကမနေ့နိုဝင်ဘာလ22ရက်ညမှာဖော်ပြပါရယ်စစ်ကောင်စီဘက်ကစီးရေးလှုပ်ရှားမှုတွေခက်စိတ်စိတ်လှုပ်လာတဲ့အတွက်ပူတာအိုဒေတာခန်တွေစိုးရိမ်ထိတ်လန့်နေတယ်လို့ဌာနေပြည်သူများရဲ့ပြောကြားချက်ကိုကိုကာပြီး KIA သတင်းပြန်ကြားရေးဌာနကဖော်ပြလိုက်တာဖြစ်ပါရယ်စစ်ကောင်စီနဲ့ပြည်သူစစ်ပေါင်းပြီးပူတာအိုမြို့နယ်ဖက်မာကျေးရွာနဲ့လုံကာကုန်းကျေးရွာတို့မှာတက်ဆွဲနေတယ်လို့ KIA ဘက်ကဆိုပါရယ်အခုလိုစေအုပ်စုဘက်ကတက်ဆွဲပြီးစစ်ကြောင်းလှုပ်ရှားမှုတွေရှိလာတဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုဒေတာခန်တွေစိုးရိမ်နေကြတာပဲဖြစ်ပါတယ်စစ်ကောင်စီတပ်ဟာပြည်သူလူထုကိုဒိုင်းကအဖြစ်အသုံးပြုပြီးရွာထဲမှာတက်ဆွဲထားတာဖြစ်တဲ့အတွက်ဒေတာခန်တွေအနေနဲ့တကြောပြန်စစ်ဆောင်ရမှာကိုစိုးရိမ်နေကြတယ်လို့ KIA သတင်းပြန်ကြားရေးဌာနမှဖော်ပြထားပါတယ်ပူတာအိုဒေတာဟာ KIA တပ်မဟာ1နယ်မြေဖြစ်ပြီးဒီဒေတာမှာယခုနှစ်ပိုင်းအတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တာမရှိသေးဘူးလို့သိရပါတယ် KIA အနေနဲ့မြို့သိမ်းစခန်းသိမ်းစစ်ဆင်ရေးတွေကိုတဆင်မီတဆင်ပေါ်ဆောင်နေပြီးကချင်အထူးဒေသတစ်နယ်မြေဖြစ်တဲ့စတုံးချီဖွေဆော့လော်ပန်ဝါဖီမော်ကံပိုက်တီစတဲ့မြို့တွေကိုတိမ့်ပိုက်ထားပြီးဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့ဖလန်းစစ်စင်ရေးမှာအမျိုးသားလွတ်မြောက်ရေးတပ်တော်ကရဲဘော်2ဦးအသက်ပေးလှူခဲ့ရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ချင်းပြည်နယ်ဖလန်းမြို့သိမ်းတိုက်ပွဲစစ်စင်ရေးအတွင်းအမျိုးသားလွတ်မြောက်ရေးတပ်တော်ကရဲဘော2ဦးအသက်ပေးလှူခဲ့ရတယ်လို့အမျိုးသားလွတ်မြောက်ရေးတပ်တော်အနောက်မြောက်ကဘော်ဒေတာတမူးစကိုင်းတိုင်းကထုတ်ပြန်ပါတယ်ဖလန်းမြို့သိမ်းတိုက်ပွဲစစ်စင်ရေးမှာမဟာမိတ်ဖြစ်တဲ့ချင်းညိနောင်တပ်ဖွဲ့ဝင်များအပါအဝင်အခြားမဟာမိတ်တော်လှန်ရေးတပ်ဖွဲ့များနဲ့အတူပူးပေါင်းတိုက်ပွဲဝင်ရင်းအမျိုးသားလွတ်မြောက်ရေးတပ်တော်ကရဲဘော်2ဦးအသက်ပေးလှူခဲ့တာလို့သိရပါတယ်ဖလန်းစစ်စင်ရေးတိုက်ပွဲအတွင်းနိုဝင်ဘာလ21ရက်နေ့မှာရဲဘော်ထွန်မင်ခန့်နဲ့ရဲဘော်တော်စင်ဦးတို့ရှေ့တန်းစစ်မြေပြင်တနေရာမှာတွေ့လင်ခဲ့တာလို့အမျိုးသားလွတ်မြောက်ရေးတပ်တော် National Liberation Army ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ချင်းပြည်နယ်ဖလန်းမြို့နယ်မှာအကြမ်းဖက်စစ်ကောင်စီတပ်နဲ့မဟာမိတ်တော်လှန်ရေးပူးပေါင်းတပ်တွေကြားထိတွေ့တိုက်ပွဲတွေဖြစ်နေပြီးတော်လှန်ရေးတပ်တွေဘက်ကအသာစီးရနေတယ်လို့စစ်ရေးသတင်းအရေးမြစ်တွေကပြောပါတယ်အမျိုးသားလွတ်မြောက်ရေးတပ်တော်ဟာကဘော်ဒေတာမှာအခြေစိုက်ပြီးမြန်မာနိုင်ငံအနောက်မြောက်ဘက်ကလေးတမူးဒေတာမှာစစ်ရေးလှုပ်ရှားနေတဲ့တပ်တော်တစ်ခုဖြစ်တယ်လို့သိရပါတယ်ရှင်အခုတခါနောင်ချိုမြို့ကိုစစ်တပ်ကညတကောင်အချိန်မှာလေရင်နဲ့ပုံထက်ကျဲရာကြောင့်အရတား6ဦးဒဏ်ရာရခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ကိုအကြမ်းဖက်စစ်တပ်ကယမန်နေညတကောင်အချိန်မှာလေရင်နဲ့ပုံထက်ကျဲရာကြောင့်အရတားပြည်သူ6ဦးဒဏ်ရာရခဲ့ပြီးနေအိမ်တွေလည်းပျက်စီးခဲ့ရတယ်လို့ဒေသတရင်တွေကဆိုပါတယ်။နောင်ချိုမြို့စီရက်ကွက်နယ်မြေ30ကိုအကြမ်းဖက်စစ်တပ်ကမနေ့နိုဝင်ဘာလ22ရက်ည7:55မိနစ်ခန့်အချိန်မှာလေရင်ပေါ်ကနေပေါင်900ဘုံနှလုံးကျဲသွားတာလို့သိရပါတယ်။ဘုံပေါက်ကွဲမှုကြောင့်နေအိမ်6လုံးပျက်စီးခဲ့ရပြီးအရက်သားပြည်သူ6ဦးဒဏ်ရာရခဲ့ပေမယ့်အသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့နောင်ချိုမြို့နေသူတွေကဆိုပါတယ်။စစ်ကောင်စီဟာနောင်ချိုမြို့ကအရက်သားပြည်သူတွေကိုဦးတည်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်နေရအခုနိုဝင်ဘာလ1ရက်ကနေနိုဝင်ဘာလ22ရက်နေ့အထိလေကြောင်းတိုက်ခိုက်မှုကြောင့်နောင်ချိုမြို့ကအရက်သားပြည်သူ18ဦးသေဆုံးပြီး26ဦးဒဏ်ရာရရှိကနေအိမ်အများပြပျက်စီးခဲ့ရတယ်လို့တောင်းတမရော TNL ကအသိပေးထုတ်ပြန်ထားပါတယ်။ဒါကြောင့်မိဘပြည်သူများအနေနဲ့စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ရေးစစ်ရေးတတိရှိဖို့လူစုလူဝေးမလုံခြားဖို့နဲ့လေကြောင်းရန်ကာကွယ်ရေးဆိုင်ရာအသိပေးထုတ်ပြန်ချက်တွေကိုလိုက်နာဆောင်ရွက်ဖို့လဲ TNL ကတိုက်တွန်းထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ရေကြောပွဲစစ်ကိုဘုံခွဲပြီးတော်လိုင်းတက်တွေအပေါ်အပြစ်ပုံလာနိုင်တယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေသတိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရန်ကုန်မြို့တော်မှာရှိတဲ့ပဇွန်တောင်မြို့နယ်မှာကျင်းပနေတဲ့ရေကြောစေးပွဲကိုစစ်ကောင်စီကပုံခွဲပြီးတော်လိုင်းတက်တွေအပေါ်အပြစ်ပုံချတဲ့လုပ်ရက်တွေလှုပ်ဆောင်လာနိုင်တယ်လို့မြောက်ကလာပါမြို့နယ်ပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကသတိပေးပြောဆိုလိုက်ပါတယ်။နှစ်စဉ်ကျင်းပလေ့ရှိတဲ့ရေကြောစေးပွဲတော်ကိုကိုဗစ်ကာလဖြစ်တဲ့2020ပြည့်နှစ်ကစလို့ပိတ်သိမ်းခဲ့ရပြီးအခု2024ခုနှစ်မှာအကြမ်းဖက်စစ်ကောင်စီကပြန်လည်ကျင်းပနေတာကြောင့်အခုလိုတတိပေးလိုက်တာဖြစ်ပါတယ်။ရ ရေကျော်ပွဲစည်းကိုမနေ့နိုဝင်ဘာလ22ရက်ကစပြီးကျင်းပနေရတော်လန်ရင်အားစုတွေအနေနဲ့ပြည်သူလူထုထိခိုက်စေမဲ့လုပ်ရက်တွေပြုလုပ်မှာမဟုတ်ဘူးလို့မြောက်ကလာပါမြို့နယ်ပြည်သူကာကွယ်တပ်ဖွဲ့တာဝန်ရှိသူကအသိပေးပါရယ်ဒါပေမဲ့စစ်ကောင်စီကတော်လန်ရင်တပ်တွေနဲ့ပြည်သူလူထုကြားအထင်မြင်လွဲမှားစေဖို့လှုံ့ဆော်လာနိုင်တယ်လို့ဆိုပါရယ်ဘုံပေါက်ကွဲမှုတွေဖြစ်ခဲ့ရင်ဒါဟာစစ်ကောင်စီဘက်ကပြုလုပ်ချင်တာဖြစ်ပြီးတော်လိုင်းတက်တွေနဲ့မဆိုင်ဘူးလို့ရှင်းပြထားပါတယ်။ပဇွန်နောင်မြို့နယ်ကရေကျော်ဈေးပွဲတော်ကိုကျင်းပနေချိန်နိုဝင်ဘာလ22ရက်ညပိုင်းကစပြီးတိမ်ဖြူလမ်းတောင်ကနေပိုကြောင်အောင်ဆန်းလမ်းမအထိအကြမ်းဖက်စစ်ကောင်စီဘက်ကအရဲဝတ်ထောက်လှမ်းရေးတွေနဲ့ကင်းပုံဝတ်တွေရှိနေတယ်လို့ဒေသနေသူတွေကပြောပါတယ်။တော်လိုင်းအင်အားစုများအနေနဲ့ပြည်သူလူထုထိခိုက်နစ်နာစေမဲ့လှုံ့ဆော်ချက်မျိုးတွေမလုပ်ဖို့ NUT ကကွယ်ရေးဝန်ကြီးဌာနကရခင်ကလေးကညွှန်ကြားထားပြီးဖြစ်ပါတယ်။ရေကျော်ပွဲစည်းကိုစစ်ကောင်စီကနိုဝင်ဘာလ22ရက်ကနေနိုဝင်ဘာလ26ရက်နေ့အထိ9ရက်တာကျင်းပသွားမှာဖြစ်တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခမ်းမပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။နိုဝင်ဘာလ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့တွင်အရှိတောင်ဘက်မှလင်းများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမနဲ့တောင်ပိုင်းဒေသများတွင်လည်းအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါသည်။ညပူချိန်များအနည်းငယ်ပြန်တက်လာနိုင်ပါသည်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊မကွေးတိုင်းနဲ့ပဲခူးတိုင်းတို့တွင်နံနက်ပိုင်းမြူတူများကြာဆင်းနိုင်ပါသည်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်တောင်ပိုင်းနှင့်ကပလီပင်လယ်ပြင်တို့တွင်တိမ်ထူထပ်နိုင်ပြီးကျန်ဘင်္ဂလားပင်လယ်တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။ဘင်္ဂလားပင်လယ်တောင်ပိုင်းမှမုန်တိုင်းငယ်သည်အားကောင်းသောမုန်တိုင်းငယ်ဖြစ်သို့ရောက်ရှိနိုင်ပြီးအနောက်မြောက်ဘက်သီရိလင်္ကာနိုင်ငံဘက်သို့ဦးတည်သွားနိုင်ပါသည်။မိုးချီနေမှချင်းပြည်နယ်၊ရခိုင်ပြည်နယ်၊ AR တိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်းနေပြီးတော့မကွေးတိုင်း၊မန္တလေးတိုင်း၊ရှမ်းပြည်နယ်နဲ့ကယင်းပြည်နယ်တို့တွင်နေရာကွက်ကြားမိုးရွာနိုင်ပြီးကြံဒေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။ပင်လယ်ပြင်ချီနေမှတနင်္လာနေ့ကံရိုးရန်တွင်လေသည့်အရှိတ်ဘက်မှတနင်္လာမိုင်20မှ25မိုင်ကတိုက်ခတ်နိုင်ပြီးလိုင်းကြီးနိုင်ပါသည်။ကျမ်းမြမပင်လယ်ပြင်တွင်လေသည့်တောင်ရှိတောင်ဘက်မှတနင်္လာ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသည့်အထင်ရှိနိုင်ပါတယ်ရှင
်။ Radio NUG မှဆက်လက်တင်ပြနေပါတယ်။အခုတစ်ခါထုတ်လွှင့်မယ့်အစီအစဉ်ကတော့ NUG မှထုတ်ပေးသည့်ဘွဲလက်မှတ်ဖြင့်ထိုင်းနိုင်ငံချူလာလောင်ကွန်းတက္ကသိုလ်တွင်လျှောက်ထားသည့်ကျောင်းသူ2ဦးပယ်ချခံရကမျိုးတီလုတ်ပေးသူ၃ဦးဖမ်းဆီးခံရသည်ဆိုသောသတင်းနှင့်ပတ်သက်၍ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာစောဘေဆိုးဤပြောကြားချက်များကိုတင်ဆက်ပေးမှာဖြစ်ပါရရှင်
။ကျောင်းသူတွေကပယ်ချမခံရပါဘူး။ကျောင်းတက်နေပါပြီ။နိုထရီရလူတွေကဖမ်းခံရတာ။ကျွန်တော်တို့ရဲ့ recommendation နဲ့အဲ့ဒီကျောင်းသူ၂ယောက်စလုံးကျောင်းတက်နေပါပြီ။ကျွန်တော်တို့ဆီက Federal Health Professional Council ရဲ့လက်မှတ်နဲ့ recommendation ကိုသူတို့လက်ခံပါတယ်။လက်ခံပြီးတက်နေ။သူတို့ကဒီဘွဲလက်မှတ်ကို notary သူကမြန်မာလိုထုတ်ထားတဲ့ဘွဲလက်မှတ်ဖြစ်သွားလို့အဲ့ဒါကို notary လုပ်တာ။ကျွန်တော်တို့ဟိုမန္တလေးစစ်တပ်ကသူကသူကမြန်မာလိုထုတ်ပေးလိုက်လို့ကျွန်တော်တို့ကျန်တဲ့တက္ကသိုလ်တွေအကုန်လုံးကဘွဲလက်မှတ်တွေကိုကျွန်တော်အင်္ဂလိပ်လိုထုတ်ပေးတာပါ။ဒီကျောင်းသားတွေကဒီတော်လန်ရေးအတွင်းမှာဘွဲရတဲ့ကျောင်းသားတွေဖြစ်ပါတယ်။အခုအဆင်ပြေပါတယ်။သူတို့နှစ်ယောက်လုံးကျူလာမှာကျောင်းတက်နေပါအဲ့ဒီကျောင်းသူနှစ်ယောက်နဲ့ကျွန်တော်တို့ဘက်ကဗမောက္ခချုပ်နဲ့တွေ့ပြီးပါပြီ။အဲအခုယာယီဗမောက္ခချုပ်နဲ့တွေ့ပြီးစကားပြောပြီးတော့ပါပြီ။စဉ်ပြေပါတယ်။ကျောင်းသူတွေရဲ့မိဘတွေလည်းစိတ်ဖြစ်ပါတယ်။သူတို့လည်းဟိုလိုအဖန်စီလည်းမခံရပါဘူး။နောက်ရှောင်လည်းရှောင်နေပါတယ
်။ Video NUG တော်တာရှင်များရှင်အခုတခါတော်လိုင်းတီဂီတာအစီအစဉ်မှာတော့ထိန်လင်းရေးထားပြီးတာချိုစုတီဆိုထားတဲ့လမ်းဆိုတဲ့တော်လိုင်းတီသချင်းလေးကိုနားဆင်ကြမှာဖြစ်ပါတယ်ရှင် Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့ကချင်ဘာသာစကားဖြင့်တပတ်အတွင်းသတင်းများကိုမရန်ရှိန်မှတင်ဆက်ပေးမှာဖြစ်ပါရရှင်
ဆောရိုင်ဂျေရဝန်ပေါ်အမျိုးရှာနေရောဝေပြောစင်ဆာငါမြကလောရေဒီယိုအန်ယူဂျီအားပတ်မီတမန်ပြလိုင်ဝါဆိုင်ဖောင်းရှတုံးရှိကနေဖဲငါရဲ့ပဒံရှိကောနာထွန်ရှိလိုက်ရမဝါစနာရယ်ရာရှောင်းနံခုနာကုမရှာမြန်ဖြန်တပ်ပဘုံလီပေါ်မီကောမြဝပုံကြောင်းနေတဲ့ခရစ်စတန်နုကူတင်နူနေဖဲမဒုံသားချန်ကဆတ်ဝိုင်ဖဲမူလူအိုင်လာခရီမောင်ဒေါက်တာဒူပေါင်စနေရှိကဖဲတာမတွညာနာရယ်ကုမရှာမြန်ဖြန်တပ်ပဘုံလီပေါ်မီကောမြဝပုံကြောင်းနေတဲ့ခရစ်စတန်နုကူတင်နူနေဖဲမဒုံချချန်ကဆတ်ဝိုင်ဖဲမူလူအိုင်လာအင်ဖရန်ဆိုရိုက်တဲ့ရှင်ရမကောက်ခုပြင်ခေါင်းစင်းမခုံကလမ်ခရီမောင်တာဒေါက်တာဒူကောင်နွန်ဘတ်တာရှင်ဆက်ရရှိနေဆိုရှယ်မီဒီယာစာတမရတန်တိုင်းပဲအမျိုးမကမရှမ်းဖဲမခုံကိုင်းဝဲကောကြားတကယ်လမ်ရယ်ရိုက်တင်တင်နန်ချဲမြူအဘုံဖုံဘုံငယ်နေရမကမရှမ်းတင်နူနီပဲချချန်ရှိရုံငိုင်းလမ်ကောအမျိုးမကမရှမ်းဖဲမခုံကိုင်းလမ်ရယ်ဒိုင်ကောခရိုင်ဆိုင်အဲလက်တက်ရယ်မြင်ပြန်တက်နေရအဘုံဒီပုံလီကောမြူဝဘုံကျုံးနေတဲ့ခရစ်စတန်နုကူတင်နူနီပဲမတုံတာကဆက်ဝိုင်ဖဲမူလူငါအိုင်ငါနာခရီမောင်ဝါကာမရတန်တိုင်းရယ် ကွန်ရှင်မြန်ပြန်တပ်နီကိုခေါမှုတော်တဲ့အချင်းဖော်မှုတော်နာခရစ်စတန်တို့ကထင်လို့နေဖေးဘုံလမ်ကိုထင်ဆက်လဲဝါဆဲရယ်မတွန်လာကိုရီးယားထဒူငါနာရော့မလန်ချာမြန်လုံးခုံလုံးဆောင်တော်ငါအိုင်ညမုံရှာနေပေအညူကြည်တက္စာရုံးနေကွန်ဥပတိခရံကကြတန်ဒီရာမကုံကငိုင်းဝဲရှိကဖဲတာမတညာနာရေကိုရီးယားထဒူငါနာရမလန်ချာမျက်လုံးခုံလုံးရှောင်းလုံးငါအာညမုံရှာနေပေအညူကြည်တက္စာရုံးနေကွန်ဥပတိခရံကကြတန်ဒီရာမကုံကငိုင်းလမ်ဒွန်ဘတ်စတာလမန်အညူကြည်ကိုရီးယားတက္စာရုံးကွန်တောင်းတန်တိုင်းရေကိုရီးယားထဒူငါနာရမလန်ချာမျက်လုံးခုံလုံးရှောင်းလုံးငါအာညမုံရှာနေပေအညူကြည်တက္စာရုံးနေကွန်တန်ဒီရာမကုံကယာငါအာကိုရီးယားမုန်တန်ချငါနာဗီဇာမရကမကျော်ကိုရီးယားမရှပူရှန်ကွန်ခန်းတပရင်ခရမိုင်းနိဖေမဘဲလော့ဒူနာမတူဥပဒေခရငတာနာချခုပြာငါအိုင်ငါနာစွန်တိုင်းလေမရှပူရှန်ကွန်ခန်းတပတဲ့ခရမနာဂရမ်ရာချက်ကွာအိုင်ရော့မလန်မုန်ရှွာကတဲ့ငါတက်ဆာရုံနာဖုန်းနံပါတ်ကမန်လငယ်ကမန်ချခုလငယ်မလီခရုစနစ်မလီမဆက်လခေါန်ချေကမန်လငယ်ကမန်မဆက်လခေါန်ခေါန်စနစ်မလီစနစ်စနစ်စွန်တဲ့မတူမခဲဝါမိုင်အလမ်ကျေလူကအိုင်မတွန်းနာမြဝကြရိတ်ကိတ်နေဖဲ KOKA မကနာပတ်သားတင်ညာရဲငါရှိကဖဲတောင်မတွန်းညာနာရဲဝန်ပေါ်မွန်းတန်ရှောင်းတော့ဖြန်ချ KA နေစင်းမတူတားလူဆိုင်ရှရာနေထငါအိုင်မြဝကြရိတ်ကိတ်နေဖဲပတ်သားတင်ညာရဲလမ်ကင်နာရှိကနီကောနာချေလူရဲရဲကြရိတ်ကိတ်နေဖဲဘိုက်ဖော်နာမတူမြဝထဲ KOKA နေချက်ခုပုံပါနေလမ်ဆက်ကောငလော်ရှာကိတ်နေဖဲပတ်သားတင်ညာရဲလမ်နွန်ဘတ်စတာရှိမရရှိနေနာကင်နာရှိကနီကောနာချေလူရဲရဲကွန်ရှက်မြန်ပြန်တပ်ပဲကဆတ်ငါအိုင်မုံချင်းမြူရှာရမလန်ဖုန်နေဖဲရှိကစ်ခဲငိုင်ခုနာမုံချင်းမြူရှာရမလန်ဖုန်နေဇင်းသားလူဆိုင်ကင်နာနီနာဂျရစ်မယန်ကိတ်နေဖဲမြူဝအစိုးရမကနာပတ်ကောက်ရိုင်မချောဘုံပေါ်မွန်းတန်ရှောင်းဖြန်တပ် KIA နီမကနာမုံဇင်းသားလူဆိုင်ဂျရစ်မယန်ကိတ်နေဖဲမဒုနီမကနာပိုင်အထောင်ပတ်ကောက်ဝဲရေငါနာကင်နာရှိကနီထဆွန်တိုင်းရေ KIA ကင်ကျော်လိုက်စားချက် KIA နီဇင်းမဒုသားလူဆိုင်လွဲချက်ကိတ်ဘလောင်ကိတ်ကောင်းမီနီဖဲနွန်ဘတ်စတာရှိငါရရှိနီကွန်ပုံပေါ်မှုနဲ့ရှောင်းလို့ပြန်တပ်ကြိုင်အမကနာပတ်တိုင်ရလမ်ကျေလူအိုင်လွယ်ကျဲတဲ့ကမ္ဘိုက်တီကိနေဖဲဘိုက်ဖော်နာမတူမြို့အမကနာစွန်ပုံပန်ဝိုင်လမ်ငိုင်ရဲတဲ့ကဲအမကနာကောဂျရိတ်ကိနေဖော်နာငါရံယုံဘိုက်ဖော်ပတ်နာငါရံယုံဘိုက်ပတ်နာရဲမူနာဘိုက်ထောင်စွန်နာအမ်ဖော်အိုင်လမ်ကျေလူအိုင်မြန်မုံတဲ့မြဝဂျရိတ်မယန်နာ KIA MNDAA UWSA NGAA ဖုန်ဒီချုံတက်တာအိုက်ဒရိတ်ကိနေဖဲမြဝမကနာကွန်ရဲချွှန်းနာအခန်းပတ်ကောက်ရိုင်လမ်ကောရမလန်ဖုန်နီဖဲရှိကိပ်ရှိကငယ်လမ်းပြင်းနေဇွန်လခုမကားချရှိကိပ်ရှိကငယ်လမ်းနီပြင်းနေမစားငိုင်းငါနာမုံစာမစမ်ရမ်ဆုနေနီဆုမ်ရမ်ငိုင်းလမ်းကျဲနူကအိုင်ရဖောင်းစတုံကူနာအော်တိုဘတ်စတာလမန် PDF တဲ့မုံရွှေမကုံကဖိုပကဖာနာမရိုင်ခရူနီဖဲအညူချင်းမကုံကခရိမန်တပ်ပါဘုံနေထုံးတော်နေတဲ့မရန်ရီလာဆိုင်ဝဲရှိကပဲတာမတူညာနာရယ်အညူချီအစိုးရမကုံကခရိမန်တပ်ခုနာ PDF တဲ့မုံရွှေမကုံကဖိုပကဖာနေဖဲစံထဲဆောင်ရီကော့တေမရန်ရိုင်တာခန္နာအရီလာလမ်ကလောငိုင်တိုင်ခင်ကောင်ကုမလီနေအော်တိုဘတ်စတာလမန် PDF တဲ့ပကဖာနာမရိုင်ကုနေဖဲအညူချီအစိုးရမကုံကခရိမန်တပ်ပါဘုံနေထုံးတော်နေတဲ့မရန်အရီလာလမ်ကလောလဲဝါဆဲလမ်ရှိကရှပော့တန်တိုင်းရင်အညူချီအစိုးရမကုံကခရိမန်တပ်နီကောနာ PDF တဲ့ပကဖာနေဖဲရီကော့ခန္နင္လက်မုံရှွာဖဲအကူကျော်လူအိုက်တပ်လငိုင်ပြင်းဝလူနာမတူယော့စတာလက်ရီကော့ခန္စာခရာချေတရရပရိုင်ကြီးအငိုင်လမ်နီပုံနေထုံးတော်နေချမ်ရန်အရီလာလမ်နီဖဲကလောငိုင်လမ်တောက်တန်တိုင်းရင်ပန်မီနမန်ပြင်လဲဝဆိုင်ဖောင်းစတမ်ရှိကနီဖဲအကြောင်းရှိပွဲရလမန်ကောအတဲကောကိုဆိုင်ခုရဲရေဒီယိုအညွန့်ကြီးရရှိကနီဖဲခပလာမတတ်အိုင်ဆောရိုက်ချရွန်ပေါ်အမျိုးရှာနေရောဖဲခရိုက်ချီချူပါဆိုင်လုံ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်